စစ်တပ်ရဲ့လက်နက်အားကိုဖိနှိပ်မှုကိုကာကွယ်ဖို့နဲ့ပြန်ပြီးတော့တွန်းလှန်တိုက်ခိုက်ဖို့ဖွဲ့စည်းခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တွေဖွဲ့စည်းတာဒီကနေ့မေလ9ရက်နေ့မှာတနှစ်ပြည့်သွားပြီလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။လက်နက်ကင်တော်လှန်ရေးတနှစ်တာကာလအတွင်းအားရကျေနပ်တာတွေရှိသလိုအားနည်းချက်တွေလိုအပ်ချက်တွေလည်းရှိသေးတယ်လို့ PDF တပ်ဖွဲ့တွေက VOA ကိုပြောပါတယ်။ VOA သတင်းနောက်သတင်းပေးပို့ထားတာကိုငင်းချမ်းပြောပြမှာပါရှင
်။စစ်ကောင်စီကိုတော်လှန်တိုက်ခိုက်ဖို့အတွက်တနိုင်ငံလုံးမှာစုဖွဲ့ထားတဲ့ PDF အဖွဲ့တွေထူထောင်လိုက်တာအခုဆိုရင်တနှစ်ပြည့်သွားပြီလို့ NUG ရဲ့ကာကွယ်ဝင်ကြီးဦးရီမွန်ကပြောလိုက်ပါတယ်။အခုဆိုရင် PDF အဖွဲ့တွေဟာပျောက်ကြားစစ်လှုပ်ရှားစစ်တွေမှာပိုကျွမ်းကျင်လာပြီးရန်သူကိုအထိနာအောင်တိုက်ခိုက်နိုင်တဲ့ရဲဘော်တွေဖြစ်လာပြီလို့ယုံကြည်တဲ့အကြောင်း NUG ကာကွယ်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်မြေပြင်လိုဖြစ်ခဲ့တဲ့စကိုင်းတိုင်းထဲမှာတော့ PDF တွေဟာအားကောင်းကောင်းနဲ့ပေါ်ပေါက်လာပါတယ်။တနှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်အားရကျေနပ်တာတွေရှိသလိုလိုအပ်ချက်တွေလည်းအများကြီးရှိသေးတယ်လို့မုံရွာ PDF ရဲ့ခေါင်းဆောင်တူက VOA ကိုပြောပါတယ
်။ဒါလည်းလက်ပေါ့ဒီတော့တူမီနဲ့ကျွန်တော်တို့တွေစပြီးတက်ခဲ့ကြရပေါ့အခုလက်ရှိကျွန်တော်တနှစ်ပြည့်သွားတဲ့အချိန်မှာဆိုရင်ကျွန်တော်တို့မှာကဒါမတက်မမြင်ခဲ့ဘူးရဲ့ဒီဟိုတနက်အစ်စ်တွေနေတော့ကျွန်တော်မှာတော်လန်တက်ခိုင်းနေကြပေါ့လေ။ဆိုတော့ဒီတလိုင်းကာလရဲ့ဒီတနှစ်ပြည့်တဲ့အချိန်မှာကျွန်တော်တို့ဒီပြည်ရဲ့ရေစုပ်ဖို့အားတော့ဟိုရှင်းရှင်းပြောရင်တော့အတော်လေးကျွန်တော်တို့ကောင်းတယ်ဒီအစည်းအဝေးတကြရှိတယ်လူလူနဲ့လည်းဆိုအစည်းအဝေးကြရတယ်ပေါ့လေပြီးတဲ့ခါမှာဒီမျိုးလမ်းစဉ်ဒီတပိတ်လမ်းစဉ်နဲ့လည်းကျွန်တော်တို့ဟိုဟန်ချက်ညီညီနဲ့ကျွန်တော်တို့ပေါ်ထွက်လာခဲ့တယ်ပြီးတဲ့ခါမှာဒီကျွန်တော်တို့ကာကွယ်မှုဌာနနဲ့ဆက်မထားတဲ့စီမင်းစည်းကမ်းတွေကိုလည်းဟိုစနစ်တကျကိုပဲလိုက်လာတဲ့ဟိုကျွန်တော်တို့လုံအောင်ပဲပြီးပြည့်စုံနဲ့ဟို PDF အဖွဲ့အဖြစ်ကျွန်တော်တို့အကောင်းဆုံးကျွန်တော်တို့မြင်တွေ့ရတယ်ပေါ့
လက်နက်အင်အားနဲ့ငွေအင်အားအလုံးလောက်မရှိသေးတာအမိန့်နာခံမှုတွေအားနဲ့နေသေးတာကမြေပြင်က PDF တွေအတွက်အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့မုံရွာ PDF ခေါင်းဆောင်ကပြောပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းငြင်းညမ်းစွာနဲ့ဆန္ဒပြခဲ့သူတွေဟာဒေသအလိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းခဲ့ကြတာပါ။အဲ့ဒီနောက်ပိုင်းမှာတော့ချင်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်း၊ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဖြစ်လာတာနဲ့အတူစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာဒေသခံကြေးရွာတွေပျက်စီးမီးလောင်တာဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့အခြေအနေတွေလည်းဖြစ်ခဲ့ပါတယ်
။ဆိုတော့ဒီကြံပြီးနောက်ပိုင်းမှာကျွန်တော်တို့ဒီအထက်ကလည်းတရင်နေကြရတယ်ပေါ့လေဒီ PDF စကိုင်းတိုင်းနဲ့မရှိ PDF တွေကိုဒီမကြခင်ကာလမှာဟိုပါပြီးဟိုအပြတ်ဖြုံနေလို့မြေပေါ်မြေအောက်အကုန်လုံးဟိုလုံးဝပဲဒီစကိုင်းတိုင်းကိုဒီမကြခင်ကာလမှာအပြတ်ဆော်ပြီးတော့ငြိမ်သွားလို့မယ်ဆိုပုံစံမျိုးတွေကျွန်တော်ကြားတယ်။ဆိုတော့အားသာပြီးမတိုင်ခင်ပေါ့နော်အခုချိန်မှာကျွန်တော်ကနေရာနဲ့မှာဒီစီကောင်စီဘက်ကနေစီကြောင်းနေထိုးပြီးတော့ကျွန်တော်တို့ PDF တွေကိုလည်းဒီ調査ဖြစ်စီတယ်ပြီးတော့ဒီ PDF တွေကိုလည်းကျွန်တော်တို့ဟို調査ဖြစ်စီတယ်ပေါ့
NUG ကတော့တနည်းအတွင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းပေါင်း258ခုဖွဲ့စည်းထားပြီးပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတွေကိုလည်းမျိုးနယ်ပေါင်း250ကျော်မှာဖွဲ့စည်းထားပြီးလို့ပြောပါတယ်ဒါအပြင်ဒေသအခြေဆိုင်မျိုးပြပျောက်ကြားအဖွဲ့400ကျော်ကိုလည်းစုဖွဲ့ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်းဒီလက်နက်ကိုင်အဖွဲ့တွေအားလုံးဟာNUG ကာကွယ်ရေးဝန်ကြီးဌာနရဲ့တိုက်ရိုက်အမိန်အောက်မှာရှိမနေတာကြောင့်ဒီတပ်ဖွဲ့တွေကိုထိန်းချုပ်ဖို့ NUG အစိုးရဘက်ကစွမ်းဆောင်နိုင်ပါမလားဆိုတာမေးခွန်းထုတ်စရာဖြစ်နေပါတယ်။အထူးသဖြင့်စကိုင်းတိုင်းအတွင်းဖြစ်ရတခုမှဒေသခံကာကွယ်ရေးအဖွဲ့နှစ်ဖွဲ့အကြားအချင်းချင်းဖမ်းဆီးတပ်ဖြတ်မှုတွေရှိခဲ့တာကြောင့်စိုးရိမ်မှုတွေလည်းတိုးခဲ့ပါတယ်။ NUG ကာကွယ်ရေးဝန်ကြီးဌာနကတော့သူတို့လက်အောက်ခံတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကိုစစ်တီကျင်းဝတ်တွေနဲ့စစ်ဘက်ဆိုင်ရာစီးမြင့်စည်းကမ်းတွေကိုလိုက်နာကြဖို့တတိပေးတိုက်တွန်းနေပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စစ်တပ်အနေနဲ့ PDF တွေအခုလိုပေါ်ပေါက်လာမယ်ဆိုတာသူတို့အနေနဲ့ကြိုတင်မတွက်ဆခဲ့ဘူးလို့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောခဲ့ပါတယ် PDF တွေဟာလူတက်တာကြေးရွာမီးရှို့တာစတဲ့အကြမ်းဖက်လုပ်ရက်တွေကိုကျူးလွန်နေတယ်ဆိုပြီးတော့လဲဆွဆွဲထားပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့2022ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်ပြီးလက်နက်ကင်ဖွဲ့စည်းတွေနဲ့တွေ့ဆုံမှုသူ့အနေနဲ့ဆန္ဒရှိတယ်လို့ဧပြီလ22ရက်နေ့ကမြမရုပ်မြင်သံကြားကနေပြောခဲ့ပေမဲ့လည်းအဲ့ဒီထဲမှာ PDF တွေမပါဘူးလို့စစ်ကောင်စီပြောခွင့်ရကပြောပါတယ်နိုင်ငံရေးလေးလာသူတွေကတော့အာဏာသိမ်းပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့ NUG PDF လို့အဖွဲ့အစည်းတွေကိုခြံထက်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့မဖြစ်နိုင်ဘူးလို့ပြောထားပါတယ်ခင်ဗျာ